အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးအရကွဲပြားမှုတွေနဲ့ရောကမ္ဘာကယောဂါတန်းနဲ့ပါအလူလဲရင်ဆိုင်နေရချိန်မှာပဲသမ္မတဂျိုးဘိုင်ဒန်နိုင်ငံအကောင်ဆုံးဖြစ်လာပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်ဟာအမေရိကန်ပြည်ထောင်စုကြီးကိုလာမယ့်၄နှစ်တာဦးဆောင်တော့မှာပါ။ကယ်ရိုလင်းပရီဆူတီသတင်းပေးပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြမှာပါ။ဒီမှာ၃ရက်နေမှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရသူကိုကြေညာဖို့၄ရက်တောင်ကြာမြင့်ခဲ့ပါတယ်။ရွေးကောက်ခံသမ္မတသူအနေနဲ့ဂျိုးဘိုင်ဒန်ကအခုလိုကြေညာခဲ့ပါတယ
်။အမေရိကန်ပြည်သူပြည်သားတွေကကျွန်တော်တို့ကိုရွေးချယ်လိုက်ပါပြီ။ကျွန်တော်တို့ပြက်ပြက်သားသားအောင်ပွဲရလိုက်ပါပြီ
။သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲရလအပေါ်ဆက်ပြီးတော့မိခွန်းထုတ်နေကြတာကြောင့်သူ့ကိုထောက်ခံသူလူအုပ်ကြီးလွှတ်တော်အဆောက်အုံကိုအကြမ်းဖက်ဝင်ရောက်စီးနင်းတဲ့အခြေအထိဆက်ရောက်ခဲ့တာပါ။မျိုးလင်မထားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကာလအတွင်းမှာပဲအကြမ်းဖက်မှုပေါပောက်ခဲ့တဲ့လွှတ်တော်လက်ကရစ်တွေပေါ်မှာသမ္မတအဖြစ်ဂျိုးဘာဒန်ကျန်းသစ်စာကျင်းဆိုခဲ့ပါတယ
် Restore the soul and secure the future of America
စကလုံးတွေနဲ့ဖော်ပြလို့တော့မရနိုင်တော့အမေရိကန်နိုင်ငံမှာလိုအပ်နေတဲ့စိန်နှလုံးအေးချမ်းမှုနဲ့လုံခြုံစေချရမှုတွေပြန်တည်ဆောက်ဖို့လိုပါတယ်ဒီမိုကရေစီစနစ်မှာမှရဖို့တိတ်မလွယ်တဲ့အရာတစ်ခုလိုအပ်နေပါတယ်အဲ့ဒါကတော့စီးလုံးညီညွတ်မှုဖြစ်ပါတယ်
သမ္မတဘိုင်ဒန်ကိုထောက်ခံသူတယောက်ကအခုလိုပြောပါရယ
် He's got a huge mess to clean up.
သမ္မတဘိုင်ဒန်အနေနဲ့ရှုပ်ထွေးလာတဲ့အခြေအနေကြီးကိုဖြေရှင်းရပါလိမ့်မယ်။သူပေးထားတဲ့ grease ကအလုံးကိုအကောင့်ထဲပေါနိုင်ပါမလားဆိုတော့တိတ်တော်မသိကြပါဘူး
။ကျန်းသစ်စာချိန်ဆခဲ့တဲ့နေ့မှာပဲသမ္မတဟောင်းထရမ့်အစိုးရလက်ထက်ကမူဝါဒတွေကိုပြောင်းလဲပြင်မဲ့သမ္မတအမိန့်အတော်များကို Mr. ဘိုင်ဒန်လက်မှတ်ရေးထိုးခဲ့ပါရယ်။ဥရုယာသီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီမှုစာချုပ်ထဲကိုလည်းပြန်ဝင်ခဲ့ပါရယ်။အမေရိကန်နိုင်ငံနဲ့ရွှေ့ပြောင်းလာတဲ့အထောက်အထားမဲ့လူပေါင်း၁၇တန်းကိုနိုင်ငံသားဖြစ်လာစေမဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုလည်းလွှတ်တော်စီတင်ပြခဲ့တာပါ။သမ္မတတာဝန်ယူပြီးရပောင်းတရားအတွင်ကိုဗစ် -19 ကာကွယ်ဆေးအလုံးကြီးတန်းတရားအထိထိုးဝေမယ်လို့လည်းကတိပြုထားပါတယ်။အဲ့ဒီကာလအတွင်းအမေရိကန်ပြည်သူအလုံးနှကောင်စီးတွေတက်ကြဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းထားပါတယ်။သမ္မတဘရက်အိုဘားမားအစိုးရလက်ထက်မှာလဲသူသမ္မတအဖြစ်ရှစ်နှစ်ကြာတာဝန်ယူခဲ့သလိုလွှတ်တော်အမတ်အဖြစ်နဲ့ပါတီနဲ့ရပူးပေါင်းဆောင်ရွက်အောင်စွမ်းဆောင်နိုင်တဲ့သူအရေးချင်းကြောင့်လဲလူသိများပါတယ
်။ I know how to make government work.
အထက်လွှတ်တော်အမတ်တက်တန်း6ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့အချိန်မှာမစ္စတာဘရက်ရဲ့အရေးချင်းတွေခိုင်မာလာသလိုအဆက်အသွယ်ကောင်းတွေလည်းရခဲ့ပါတယ်။ဒါပေမဲ့လည်း1992ခုနှစ်မှာပထမဆုံးရွေးကောက်ပွဲအနိုင်ရပြီးတလားအကြာကားမတော်တဆမှုမှာမစ္စတာဘိုင်ဒန်ရဲ့ဇနီးနဲ့သမီးကလေးကွယ်လွန်ခဲ့ရပြီးတော့တားနှစ်ယောက်ဖြစ်တဲ့ဘိုးနဲ့ဟန်နာတို့လည်းအပြင်းအထန်တရားရခဲ့ကြပါတယ်။အဲ့ဒီအချိန်မှာတော့မီတဆိုးဖြစ်နေတဲ့တားကလေးတွေရှိရာဒယ်လဝဲကိုဝါရှင်တန်ကနေမိနစ်90ကြာ Amtrak ရထားစီးရင်မစ္စတာဘိုင်ဒန်ညတိုင်းအိမ်ပြန်ခဲ့ပါတယ်။ဒယ်လဝဲကိုအဲ့ဒီလိုလေးလေးနက်နက်ခင်တွဲနေတဲ့မစ္စတာဘိုင်ဒန်ရဲ့စိတ်ခံစားချက်ကိုသမ္မတအဖြစ်အိမ်ဘီရိုကိုပြောင်းလာမဲ့အချိန်နှုတ်ဆက်စကားပြောစမှာတွေ့မြင်ခဲ့ရပါတယ
်ကျွန်တော်တို့တော့ဒါစိတ်လူရှားစရာကောင်းတဲ့အချိန်ပါပဲကျွန်တော်အလုပ်လုပ်လာတဲ့ကာလတစ်လျှောက်လုံးကောင်းတဲ့အချိန်တွေရောဆိုးတဲ့အချိန်တွေကိုပါကျွန်တော်နဲ့အတူဒီကလူတွေအတူကြော်ဖြတ်ခဲ့တာဖြစ်ပါတယ်
2015ခုနှစ်မှာတော့တားဖြစ်သူဘိုးတယောက်အုံနောက်ကင်ဆာရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။မစ္စတာဘိုင်ဒန်ကိုရင်းကလည်းအုံနောက်ထဲကသွေးလွတ်ကြောနေရာကွက်ပြီးတော့ကြီးနေတာကိုနှစ်ကြိမ်ခွဲစိတ်ကုသမှုခံယူထားရတာပါ။သမ္မတဘိုင်ဒန်ကိုမစ်ရှိဂန်နဲ့ချစ်စ်အမေသားကင်ကြိုက်တဲ့ဝီလ်မင်တန်မြို့သားကလေးဆိုပြီးတော့မြို့ခံတွေကခေါ်ကြပါတယ်။တခါတလေမှာတော့1969ခုနှစ်ထောက်အမိုးဖွင့်ကားကလေးမောင်းလာတဲ့မစ္စတာဘိုင်ဒန်ကိုတွေ့ရတဲ့လို့လည်းမြို့ခံတဦးကပြောပါတယ
်။ He's got a vintage Corvette.And you'll see him driving it around.
ဒီမှာ vintage ကိုယ်ကကားလေးတစ်စင်းရှိပါတယ်။ဒီကားလေးဟိုနာဒီနာမောင်းသွားတာကိုမကြာခဏတွေ့ရတာပါတယ်။သူကကောင်းမောင်းရတာကိုကြိုက်တယ်ဗျ
။အသက်88နှစ်အရွယ်မှာတော့အမေရိကန်ရဲ့အသက်အကြီးဆုံးသမ္မတအဖြစ် Mr. Biden အရွေးချယ်ခံခဲ့ရပါပြီ။ခက်ခဲလာပါတယ်ဆိုတဲ့နိုင်ငံရေးစိန်ခေါ်ချက်တွေကိုရင်ဆိုင်ဖို့အသင့်ဖြစ်နေတဲ့သမ္မတဂျိုးဘိုင်ဒန်ကစိတ်ဝမ်ကွဲပြားနေတဲ့နိုင်ငံကိုစီလုံးညီညွတ်မှုရှိလာအောင်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။ကျွန်မနှောင်းလောပါ။